ယူအရရေးပါတဲ့မြောက်ရီမျိုးသိန်းတိုက်ပွဲမှာစောချစ်သူဦးဆောင်တဲ့ KNL ကြားဆောင်တပ် BGF ခေါ် KNL အဖွဲ့ကစစ်ကောင်စီနဲ့ပူးပေါင်းလိုက်တဲ့အတွက် KNU ကမြို့ပေါ်ကနေဆုတ်ခွာခဲ့ရတာဖြစ်တယ်လို့ KNU ပြောခွင့်ရစောတော်နီကပြောပါတယ်။မြောက်ရီမျိုးအပြင်မဲ့ပါတော့ KNU တပ်ရင်းတွေရှိနေပြီးစစ်ကောင်စီရဲ့အောင်စရစစ်ကြောင်းမြောက်ရီမရောက်ဖို့ကသူတို့ရဲ့လက်ရှိအဓိကမဟာဗျူဟာဖြစ်တယ်လို့လည်းဆိုပါတယ်။KNU ပြောခွင့်ရစောတော်နီကိုထိုင်းမြန်မာနယ်စပ်မဲဆောက်မှာ UA ကတွေ့ဆုံမေးမြန်းထားပါတယ်။
ထိုင်းမြန်မာနယ်စပ်မှာရှိနေတဲ့အဓိကကုန်သွယ်ရေးရလည်းအရေးပါနေတဲ့မြောက်ရီမြို့ရဲ့တိုက်ပွဲခြေနေဘယ်လိုရှိပါလဲရှင်
။အဲနောက်ဆုံးပြောရမယ်ဆိုတော့ဗျာဟိုပြီးခဲ့တဲ့ဒီဧပြီလပေါ့နော်အဒီဧပြီလဆက်ပြီးတော့ကျွန်တော်တို့လက်ထဲကြာသွားတယ်လို့ပြောလို့ရတယ်အတိုင်းမဲ့အချိန်ပိုင်းကဘာမှမကြပဲနဲ့ဟိုအဲ့လိုအော်ရရန်ဖြစ်တော့ကျွန်တော်တို့ပြန်ဆုတ်သွားတယ်မြို့တွေကနေပြန်ဆုတ်သွားတဲ့အနေထားတော့ရှိသွားတာဒါပေမဲ့မြို့ပြင်မှာပဲကျွန်တော်တို့တက်တရားရှိနေပါတယ်မြို့ဟိုနီနာပေါင်းချင်မှာပဲရှိပါတယ
်ဟုတ်ကဲ့အဲ့တော့ဒါပေမဲ့လက်ရှိဒါဆိုရင်မြောက်ပြည်ကိုဟိုထိန်းထားတာကပေါ့နော်အခု BGF လို့ခေါ်ပြီးတော့အခုနာမည်အသေးပြောင်းထားတဲ့KNA ပေါ့နော်ဒီစော့ချစ်သူဦးဆောင်တဲ့အဖွဲ့ကနေပြီးတော့ BGF တွေကထိန်းချုပ်ထားတယ်ဆိုတဲ့အပိုင်းကြတော့ KNA ဘယ်လိုသဘောထားရှိလဲရှင
်အဲ့ဒါကတော့ပြောရမယ်ဆိုတော့ဒီပြည်ကျအခြေအနေနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုတော့ဟို2024ကသူတို့ကြေညာထားတဲ့အတိုင်းပေါ့နော်ဒီစစ်ကောင်စီကြီးကလာစားမယူတော့ဘူးစစ်ကောင်စီအမေကိုမနာခံဘူးဆိုတဲ့ဟာနဲ့ဆက်လာတာပေါ့လေအဲဒီကနေဆက်ပြီးတော့ကျွန်တော်တို့ပဲဟိုအရင်ရှိထားတဲ့ကျွန်တော်တို့ဇာဒီဟိုပြန်လည်ပေါင်းစည်းကော်မတီကနေပြီးတော့ဟိုလိုအပ်တဲ့ဟာတွေပေါ့နော်ကျွန်တော်တို့ရည်မှန်းချက်ကတော့ကျွန်တော်တို့ဟိုအဖွဲ့အစည်းတစ်ခုတည်းအနေနဲ့ပြန်ရောက်ဖို့ဆိုတာရည်မှန်းချက်ထားတယ်ဒါပေမဲ့အဲ့လောက်အထိတော့မရောက်ဘူးနောက်ပြီးတော့တစ်ဖက်နဲ့တစ်ဖက်ကခိုက်ရန်ဖြစ်ပြီးတော့ဟိုပြဿနာတွေမဖြစ်တဲ့ဟာကိုတော့ကျွန်တော်တို့အတန်းအဆုံးရှောင်ရှားတယ်အဲ့ဒီအပေါ်မှာတော့ဒီကျွန်တော်တို့စစ်ကောင်စီကိုဟိုအပြေးတိုင်ချုပ်ငြိမ်းစေဖို့အတွက်စစ်အနာရှင်စနစ်ချုပ်ငြိမ်းစေဖို့တိုက်ပွဲတိုက်တဲ့ခါမှာတော့ဘီဂျီအာနေပြီးတော့ဘာပြောလဲဆိုတော့ तू ကဂျာပဲနေမယ်ဟိုအနောက်ရှေ့တော့မပေးဘူးပေါ့ဆိုတဲ့အနေထားမျိုးပေါ့နော်အဲ့ဒီကနေတဆင့်ပြီးတော့ကျွန်တော်တို့စစ်စီရင်နေဟိုပေါ်ဆောင်လာတဲ့အခါမှာတမဟုတ်ချင်းဟိုအမတန်မှပဲမြန်တယ်လို့ပေါ့ပြောရအောင်ပေါ့ဒါပေမဲ့တစ်ခုပဲရှိတာကတော့တည်တဲ့အတိုင်းပေါ့နော်အဲ့ဒီမြဝတီမြို့ကြဆုံးပြီးတဲ့နောက်မှာပြောရရင်တော့မြဝတီမှာရှိတဲ့တိုက်ရင်းတွေအားလုံးကြဆုံးပြီးတဲ့အခါမှာတော့ BGF ကနေပြီးတော့အဲ့လိုအနေထားမျိုးပြန်ပြောင်းသွားပြီးတော့စစ်ကောင်စီပဲပြန်ပြီးတော့ရပြန်ပြီးတော့ရက်ခံသွားတဲ့အနေထားတော့ဟိုချက်ချင်းလက်ငင်းကြီးပြန်ဖြစ်သွားတယ်ဂျားတွေမှာဘာကြတာမဟုတ်ဘူးဟိုရက်ပိုင်းမှရှိတယ်မယ်ဆိုတော့အဲ့လိုဟာမျိုးဖြစ်လာတဲ့အခါမှာကြတော့လက်ရှိကတော့မြဝတီမြို့ထဲမှာတော့ BGF ကပါထိန်းချုပ်နေတယ်လို့ပဲဟိုမြင်နေရတာပေါ့နော်နောက်တစ်ခုကတော့အုတ်ချုပ်ရေးပိုင်းကတော့ဟိုဒီစစ်ကောင်စီကပဲဆက်ဟိုရှိထားတဲ့အုပ်ချုပ်ရေးနဲ့ဆက်လက်လက်ပနေတဲ့အနေထားတော့ရှိပါတယ
်။ Okay အဲ့တော့ဆိုရင်စောစောကဘယ်လိုပြောသွားပုံရဆိုရင်တော့ဒီမြောက်ရီမြို့သိန်းကိစ္စမှာတော့ KNU ကလည်းအဲယူဟာမြောက်စဉ်းစားထားတယ်ဆိုတဲ့အနေထားမျိုးကိုပြောလို့ရပါရှင့်။
ဟုတ်ကဲ့အဲ့ဒီအနေထားမှာပြောရမယ်ဆိုတော့ကျွန်တော်တို့ကလည်းအဲ့ဒါပေါ့နော်မြောက်ရီမြို့ဆိုတာကလည်းဒါအားလုံးလားသိပြီးသားတဲ့အတိုင်းကုံတော်ရေးကျွန်တော်တို့တိုင်းပြည်မှာတော့ဒုတိယအကြီးဆုံးကုံတော်ရေးမြို့တစ်ခုဖြစ်တယ်နေစားကုံတော်ရေးမှာလည်းတော်တော်လေးထိုင်းနိုင်ငံဘက်ကလည်းတော်တော်လေးဟိုဒီဝင်ဝင်လမ်းကြောင်းလည်းတော်တော်ကြီးတဲ့အနေထားတစ်ခုမှာရှိတဲ့အပေါ်မှာတော့ဘာဖြစ်ဖြစ်ဒါကတော့ကျွန်တော်တို့ကလည်းအလေးနဲ့ထားတယ်အလေးနဲ့ထားတဲ့အပေါ်မှာဒီမြောက်ရီကြပ်ပြီးတဲ့နောက်မှာကျွန်တော်တို့အုတ်ချုပ်ရေးကောင်းအောင်ချနိုင်ဖို့အတွက်လည်းပြင်ဆင်ထားတာလေးလည်းရှိတာပေါ့နော်အုတ်ချုပ်ရေးဘက်မှာဆိုရင်တော့ဒီတော့အရေးပေါ်ပြန်ပြီးအုတ်ချုပ်ဖို့ဆိုရတော့ဟိုဒီကွန်တီနက်ပတ်သက်ပြီးတော့ရေးပေါ်ဖွဲ့စည်းထားတဲ့ဟာတွေလည်းရှိတယ်။ဒါပေမဲ့တမောင်ချင်းဒီ BGF ကဒီဟိုဒီစစ်ကောင်စီဘက်ကိုပြန်ပြီးတော့ရက်ခံသွားတဲ့အပေါ်မှာတော့ကျွန်တော်တို့ကတော့အဲ့ဒါကိုတော့ချက်ချင်းလက်ငင်းတော့မလုပ်နိုင်တဲ့အပေါ်မှာတော့ဒါကတော့လောလောဆယ်ကတော့ BGF ပဲထိန်းချုပ်ထားတဲ့နေရာရှိပါတယ်။ကျွန်တော်တို့ရဲ့ဗျူဟာမြောက်ကဘာလဲဆိုတော့ဒီမြောက်ရီမြို့ကိုပြန်လည်သိမ်းပိုက်နိုင်ရေးအတွက်ဟိုထိုးစစ်ဆင်လာတဲ့စစ်ကောင်စီကနေပြီးထိုးစစ်ဆင်လာတဲ့အောင်စရာစစ်ကြောင်းစစ်ဆင်ရင်ကြီးကိုတော့အပြုတ်ချိန်မုံသွားဖို့ဆိုတာကျွန်တော်ဒါတကယ်ပြူဟာမြောက်လုပ်ငန်းတစ်ခုဖြစ်တယ်အဲ့ဒီပြီးတဲ့နောက်မှာတော့ကြံတဲ့ဟာတွေကတော့ခုရင်တစ်ခုဆိုက်အောင်လိုက်ပါလာတော့မယ်ဆိုတော့ကျွန်တော်တို့ပြောလို့ရတာပေါ့နော်
အဲ့တော့ဒီဘက်မှာကျတော့ဒီ KN လက်နက်ကိုင်တပ်ဖွဲ့ကြီးချင်းချင်းပေါ့နော်အခု BGF လို့နာမည်ပြောင်းထားတဲ့ KN နဲ့ရောဒီစော့ချစ်သူတို့ဖွဲ့နဲ့ဒီအခုဖရိုတို့ KNU ဖွဲ့ဆက်ဆိုင်ပြီးအခြေအနေကဘယ်လိုရှိလဲရှင
်ဟုတ်တစ်ဆယ်နောက်ပိုင်းမှာပေါ့နော်အထူးသဖြင့်ကျွန်တော်တို့ပြစ်ခတ်ရေးလှုပ်လာတဲ့အခါမှာကျွန်တော်တို့ကွဲထွက်သွားတဲ့ခရင်အဖွဲ့တွေကိုပြန်ပြီးတော့တစ်ဖွဲ့နဲ့တစ်ဖွဲ့ခိုက်ရန်ဖြစ်ပြီးတော့ဒီလိုမျိုးတတ်သေးဖြတ်တာအနေထားတွေမရောက်အောင်နောက်ပြီးတော့တစ်ဖွဲ့တည်းပြန်ဖြစ်သွားအောင်ဆိုတဲ့ရည်မှန်းချက်နဲ့တော့ကြိုးစားလာတဲ့ဟာရှိတယ်အထူးသဖြင့်ကရင်လက်နက်ကိုင်များပြန်လည်ပေါင်းစည်းကော်မတီဆိုတာရှိတယ်အဲ့ဒီကော်မတီကလည်းအတားနိုင်ဆုံးကြိုးစားတယ်ရည်မှန်းချက်အနေနဲ့တစ်ဖွဲ့စည်းတည်းပြန်ဖြစ်အောင်လုပ်ရမယ်ဒါပေမဲ့ဘာသွားတွေ့ရလဲဆိုတော့ကွဲထွက်သွားတဲ့ကျွန်တော် တို့ကရင်အဖွဲ့တီတော်တော်များများကဘာနိုင်ငံရေးညီမှန်းချက်မှမရှိဘူးအမျိုးသားရေးပေါ်မှာလည်းဘာမှဟိုလင်းလင်းနဲ့နဲ့မရှိဘူးလို့ပဲကျွန်တော်ပြောရမယ်အဲ့ဒါရောက်ပေါ်မှာဒီခိုက်ရံမဖြစ်ဘူးဆိုတဲ့အနေထားတစ်ခုပေါ်တော့ယာယီအားဖြင့်ထိန်းချုပ်နိုင်ပြီမဲ့ထိန်းသိမ်းထားနိုင်တယ်ဆိုပေမဲ့လို့ဒီလိုမျိုးကျွန်တော်တို့အမျိုးသားရေးပေါ်မှာရောကျွန်တော်တို့နိုင်ငံရေးအရဟိုလင်းလင်းနဲ့နဲ့တွေးခေါ်စဉ်းစားလာတဲ့အခါမှာသူတို့မှအဲ့ဒါတွေလုံးဝမရှိတဲ့ပေါ်မှာတော့အချိုးစည်းပွားကိုထိတ်ခတ်လာတိုင်းဆိုတော့ကျွန်တော်တို့ပဲခွာပြေးသွားတာပဲရှိတယ်အဲ့ကြောင့်မို့ကျွန်တော်တို့ကတော့ရှေ့အနာကမှာဆုံးသက်ရချတဲ့အခါမှာအဖြူအမဲတဲတဲကွဲကွဲပြီးတော့ဘလို့လော့အောင်လဲဆိုတော့ကျွန်တော်တို့လော့အောင်အချိန်ကတခုတော့ရောက်လာပြီဒါမဲ့ဒီနေ့ကတော့ကျွန်တော်အနေနဲ့အဲ့လောက်ထိတော့ပြောစရာမလိုသေးဘူးလို့ယူဆပါတော့နော
်အဲ့တစ်ဆက်တည်းမြင်နေတာကအခုဆိုရင်ဒီနိုင်ငံထက်ကျော်ရာဇဝတ်မှုတွေကိစ္စမှာအဲ့ BGF ကို KNA ရနေပြီးတော့သူကဥဆောင်နေတယ်ဆိုတော့အဲဟိုဟာဆွဆွဲချက်တွေပေါ့လေအထူးသဖြင့်ဒီရွှေကိုကိုတို့နောက်ပြီးတော့ KKK တို့ဆိုတော့အထူးအဲ့သူတို့ဒီBGF တင်ထိချုပ်ထားတဲ့နေပြည်တော်မှာဒီ onlineရာဇဝတ်ခိုင်းနေနိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေကိုတော်တော်လေးသူတို့တွေလုပ်နေတဲ့အပိုင်းပေါ့လေအဲဒီအဲ့လိုဆွဆွဲချက်တွေဒီနိုင်ငံတကာကစိုးရိမ်ချက်တွေမှာအထူးသဖြင့်အင်ဂျီချင်းထိုင်းနိုင်ငံကလည်းဒီကိစ္စကိုလည်းထောက်ပြနေတယ်လို့တခါဒီဒီတရုတ်ပေါ့နော်အထူးသဖြင့်တရုတ် online ဒီတရုတ်ကြောင်းပြန်ခိုင်းနေတာတဖြည်းဖြည်းဒီပြည်နယ်မြေပတ်မှာပြီးတော့သူတို့ပို့ပြီးတော့ဟိုဘက်ဒီတရုတ်မြန်မာနယ်စပ်ကနေဒီဘက်ထိုင်းမြန်မာနယ်စပ်ကပြင်းနေရှိတဲ့နေရာကိုသူတို့ပြောင်းရွှေ့လာတဲ့အပိုင်းဒီမှာလေပေါင်ဝင်ပတ်သက်နေတယ်ဆိုတော့ဒီဒီဟာနဲ့ပတ်သက်ပြီးတော့ KNU ရဲ့သဘောထားနဲ့ KNU ရဲ့ရည်တည်ချက်ဘယ်လိုရှိရရှင်
ဟုတ်ကဲ့ကျွန်တော်တို့ယက်တီချက်ကငူကရက်တာလည်းရှင်းရှင်းလင်းရှိပါတယ်ဒီလိုမျိုးအထုနေဆက်တကြောမှာတွေ့နေရတဲ့မကောင်းမှုတွေပေါ့နော်အဲဒီတို့ဒီဥတွေနဲ့လုံးဝမကင်းဥပဒေဆက်ကျင်တဲ့လုပ်တွေအများကြီးရှိတယ်ဒီနေဆက်ဖြတ်ကျော်ပြီးတော့ဟိုလုပ်တဲ့စီးပွားရေးလုပ်ငန်းဒီတရားဥပဒေနဲ့အကောင်လုံးဆက်ကျင်တဲ့ဟာတွေတော်တော်များရှိပါတယ်နော်ဟိုဒီဒီမွေးဆေးဘွားအပဝင်ပေါ့နော်လူကုန်ကူးမှုတွေရောနောက်လောင်းကစားတွေရောနောက်ပြီးတော့ဒီ online နဲ့ဖြစ်တဲ့ဟာတွေရောဒီလို့ဖြစ်နေတဲ့ဟာတွေကတော်တော်လေးကိုကြုံမကောင်းကြာမကောင်းဖြစ်နေတယ်ဆိုတော့ကျွန်တော်တို့ကတော့ပြတ်ပသားဆန့်ကျင်တယ်ဆိုတော့မူဝါဒအရလည်းရှိထားပြီးသားကျွန်တော်တို့ကိုယ်တိုင်လည်းလုံးဝမလုပ်ဘူးဒါပေမဲ့ဒီဟာတွေကလုံနေတဲ့လူကကျွန်တော်တို့ကရင်နေဖြစ်နေတယ်ဆိုတာတော့ဒါကတော့နိုင်ငံတကာမှာတော်တော်လေးကျွန်တော်ရှင်းပြရခက်နေတဲ့အနေအထားမှာရှိပါတယ်ကျွန်တော်တို့ KNU အနေနဲ့ကတော့ဒါလုံးဝမူဝါဒအရဆန့်လဲဆန့်ကျင်တယ်လုံးလဲလုံးလဲလုံးဝလုံးဝမလုပ်ဘူးဒီမူဝါဒအရဆန့်ကျင်တယ်ဆိုပေမဲ့လို့တကယ်တမ်းလက်တွေ့ကြောင်တိုက်ခိုက်ဟိုချိန်မုန်းခဲ့တဲ့အခါမှာအဲ့ဒီလုပ်ငန်းတွေ့ရတော့ဘာအကူအညီမရဘဲနဲ့တော့ကျွန်တော်တို့ဘလို့မှလုပ်လို့မရဘူးဆိုတာတော့တေချာရှင်းလင်းတိအချက်ကပါလဲဆိုတော့ရုပ်ဥထုပိုင်းဆိုင်ရာအထောက်အကူကတော့ကျွန်တော်တို့တေချာရှိမှပဲရမယ်ဒုတိယတစ်ချက်ကအဲ့ဒါကိုတိုက်ခတ်နိုင်ဖို့အတွက်ကတူအပ်တဲ့နည်းပညာတွေအားလုံးကလည်းကျွန်တော်တို့တကယ်လိုအပ်တယ်ဆိုတော့အဲ့ဒီပုံမှာကျွန်တော်တို့ကတကယ်တက်တက်ကြွဟိုရိုက်ချိုးပြစ်ချင်တယ်အဲ့ဒါကြီးကတကယ်လိုလူသားတွေအတွက်လည်းမကောင်းဘူးကျွန်တော်တို့အမျိုးသားအတွက်လည်းမကောင်းဘူးအင်ဂျင်တွေအတွက်လည်းလုံးဝမကောင်းဘူးအဲ့ဒါကြောင့်မလို့လိုအပ်တဲ့နည်းပညာရောလိုအပ်တဲ့ရုပ်ထုပိုင်ဆိုင်ရာ PC တွေရောအဲ့ဒါကိုတိုက်ပြတ်နိုင်ဖို့အတွက်အထူးသဖြင့်ကျွန်တော်ပန်ကြားလို့လာတော့နာအိန္ဒိယနိုင်ငံတွေကအဲ့ဒါကိုတက်တက်ကြွကြွလောက်ဆောင်ဖို့လို့လေအဲ့ဒီလောက်ဆောင်နိုင်မယ်ဆိုရင်တော့ဒီလုပ်ငန်းကတကယ်ကျွန်တော်တို့ချိန်မုံနိုင်တယ်ဆိုတော့ကျွန်တော်တိကျပြောလို့ရတယ်အဲ့ဒါမှမဟုတ်ဘဲဆိုရင်တော့ဒီဟာကကျွန်တော်တို့ကြီးပဲနဲ့တော့ဒါတော့တိတ်ပြီးတော့အလုံးမဖြစ်ဘူးဆိုတော့ရှင်းလင်းပြောရမှာပဲလေနော်